Ukraine နေမြေတွေကို သိမ်းယူဖို့ Russia ဟာ Kursk ဒေသမှာ မြောက်ကိုရီးယား တပ်ဖွဲ့တွေကို တပ်ဖြန့်ချထားတာတွေ စလုံနေပြီလို့ Ukraine သမ္မတ Volodymyr Zelensky က စနေနေ့က ပြောပါတယ် Ukraine ကိုတိုက်ဖို့ မြောက်ကိုရီးယား တပ်ဖွဲ့တွေကို စတုံးလာနေတဲ့ ကနဦးတပ်သေး ထောက်ထားတွေ ရှိနေပြီး စစ်တီအရေအတွက် တိတိတသာ များတယ်လို့ လည်း သမ္မတ Zelensky က သူ့ရဲ့ ပုံမှန် ညစင်မိန့်ခွန်းမှာ ပြောကြားခဲ့ပါတယ် သူရရှိတဲ့ သတင်းတွေ အရ ပြီးခဲ့တဲ့ August လက စလို့ Ukraine ဘက်က ပြန်လည် ထိုးစစ်ဆင်နေတဲ့ Kursk ဒေသမှာ Russia ဟာ သူ့တပ်ဖွဲ့တွေနဲ့ အထူး မြောက်ကိုရီးယား တပ်တွေကို သုံးလာနေတာလို့ သမ္မတ Zelensky က ပြောပါတယ် Russia ဘက်မှာ စစ်တီတွေ တိတိတသာ ကြာရှုံးနေတဲ့ အကြောင်းနဲ့ တခြားရှေ့တန်း စစ်မျက်နှာပြင်တွေမှာလည်း မြောက်ကိုရီးယား တပ်တွေကို သုံးနေတာ ရှိနိုင်တယ် ဆိုတာကို လည်း သူ သိထားတဲ့ အကြောင်း ပြောပါတယ် Russia နိုင်ငံ အနောက်ချမ်း Kursk ဒေသမှာ ပြီးခဲ့တဲ့ လက မြောက်ကိုရီးယား တပ်သား 11,000 အထိ ရှိခဲ့ပြီးတော့ အကြဆုံးသူတွေလည်း ရှိခဲ့တယ်လို့ သမ္မတ Zelensky က ပြောပါတယ် Russia နဲ့ မြောက်ကိုရီးယား အကြား ကာကွယ်ရေးဆိုင်ရာ အထင်ကရ သဘောတူညီချက် တရက် ပြီးခဲ့တဲ့ နွေရာသီက လက်မှတ်ရေးထိုးခဲ့ကြပြီးတဲ့ နောက်ပိုင်း မြောက်ကိုရီးယားက စစ်သား 1,000 ကျော် Russia ကို ဆစ်လွတ်ခဲ့တယ်လို့ American နဲ့ တောင်ကိုရီးယား အစိုးရတွေကလည်း စွပ်စွဲပြောဆိုထားပါတယ်ရှင်